မတနိုင်ငံလုံးရင်ဆိုင်ခဲ့ရတဲ့ရေဘေးဒုက္ခအန္တရာယ်တွေအနေနဲ့ဟာခါမျိုးကအခြေအနေကတော့တမျိုးတစ်ပါးသာဖြစ်နေပါတယ်။မူကြီးမှုကြောင့် landslides လို့ခေါ်တဲ့ညီပြိုမှုတွေဇက်တိုက်ဖြစ်ပေါ်ခဲ့ပါတယ်။မြို့တွင်းမှာရှိတဲ့ရက်ကွက်ပေါင်း6ခုအနေနဲ့5ခုမှာအပြည့်စည်တွေများခဲ့ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးဟာခါမျိုးနဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးစီမင်းတာဘိတ်ကအခုလိုပြောပြပါတယ်။
ไอ้ตานี่ជីវะ2ชั้น3ชั้นที่ជីវะป่าတော့တယ်များပါတယ်ကိုကဟာခါမျိုးပေါ်အင်ဂျီ600ပေါင်းကြီးလို့ပြောမှာပေါ်600နီးပါးတော့ရှိတယ်နောက်တစ်ခါជីရွာ300လောက်ကိုကျွန်တော်အင်ဂျီ100ကျော်လောက်ကိုအခုနလိုအင်အကုန်လုံးကြီးတွေပြူပြီးတော့ป่าတော့တယ်တရော်လုံးป่าတော့တယ်ရွာ300လောက်ရှိတယ်အဲ့ဒါဟာခါမျိုးနဲ့ပေါင်းကြီးမှာတမိုင်းတမိုင်းပေါင်းကြီးမှာယက်ကနာတယ်လို့ဖြစ်နေပါတယ်ဟုတ
်ကဲ့ဦးစီမင်းသားပိတ်ပြောပြသွားတာပါအခုလိုအိမ်တွေပြိုပြက်ကုန်တာကြောင့်လူ3000ကျော်ကိုဒုက္ခသည်စခန်း6ခုမှာစောင့်ရှောက်ထားရတယ်လို့ဆိုပါတယ်အခုဆိုရင်ဘူမိဗေဒဓာတ်တုရှာဖွေရေးဦးစီးဌာနဘာရယာကဘူမိဗေဒပညာရှင်တွေမြို့ကိုလေ့လာလျက်ရှိပါတယ်ဟာခါမြို့ကဖြစ်ပျက်မှုတွေနဲ့ပတ်သက်ပြီးဘာရယာညွှန်ကြားမှုချုပ်ဒေါက်တာရဲမြင့်စွေကဟာခါမြို့ဟာတောင်မြောက်တန်းနေတဲ့ပြည့်ွေကြောများနဲ့ရှုပ်ထွေးလျက်ရှိတဲ့တောင်တန်းပေါ်မှာရှိနေတာကြောင့်အခုလိုဖြစ်ပျက်ခဲ့တာလို့ပြောပြပါတယ်
။ Fort ကတော်တော်လေး not so training fort ကြီးလည်းအများကြီးပဲအဲဒီ rock sea ကလည်းဘာတွေလဲဆိုတော့ဒီ fish ဆိုတော့ fine grain sediments တွေရှိနေတယ်။ loose ဖြစ်တဲ့လွယ်တဲ့ဟာ weather ဖြစ်လွယ်တဲ့ country ပေါ့မျိုးဒီပေါ့။အိမ်မှာမှဒီ structure ရဲ့ဒီ deformation တွေကလည်းအများကြီးဆိုတော့ तू က originally ကို तू က landslide ဖြစ်ဖို့ကျင်းနေပြီးတဲ့ဒီ geology condition ပေါ့သူက gravity နဲ့ရှော့ရှော့ကြတာရေဝင်သွားတော့ဒီ fissure တွေထဲကိုရေဝင်ပြီးတော့မှဟိုဘက်လုံးများပြီးတော့မှဇောင်းတွေမှာရှော့ရှော့ကြအ
ဲ့ဒီ data မှာရှိတဲ့ကြောက်အမျိုးစားဟာလည်းရွယ်စစ်သေးငယ်တဲ့အနေကျကြောက်တွေဖြစ်တာကြောင့်ရာသီဥတုတန်ကိုခံနိုင်ရင်မရှိပဲမိုးကြီးချိန်မှာကြေမွှကုန်တယ်လို့ဆိုပါတယ်တချို့နေရာတွေမှာအိမ်တွေစောက်ထားတဲ့အောက်ခံအနေကျကြောက်တွေထဲကိုအက်ကွဲချောင်းတွေကတဆင့်ရေတွေဝင်ရောက်တိုက်စားပြီးအောက်ခြေကကြောက်တွေပျက်စီးကုန်တာကြောင့်မြေနှိမ့်ရာကိုကမာမြေကြီးဆွဲရအရရှော့သွားတဲ့ပုံစံမျိုးနဲ့ပြိုဆင်းသွားတယ်လို့ဆိုပါတယ
် landslide တွေရဲ့သဘောတဘာဝကတော့သူကဒီ slope လုပ်တင်နေများလာတယ်နောက်တစ်ခါကျတော့
ဟုတ်ကဲ့
သူကသူကျွန်တော်တို့ heavy to prolong rainfall ဖြစ်သွားတယ်နောက်တစ်ခါအဲ့ထဲကိုရေကအဲ့ဒီ fissure တွေ joint တွေတွေကိုဝင်ပြီးတော့မှဒီ liquefaction လို့ခေါ်တဲ့ဟိုပေါ့ရေနဲ့နူးပြီးတော့မှအဲ့ထဲမှာကျွန်တော်တို့ဒီပိုဝါတာပြရှာစီများလာပြီးတော့မှဟိုဘလုတ်ဖြစ်ပြီးရှော့ရှော့က
ြဒေါက်တာရဲမြင့်စွေပြောပြသွားတာပါအခုလိုမြေပြုံမှုဟာအောက်ခံကြောက်လွာရဲ့စောင်းနေတဲ့ဒုံကျူးအနေအများပေါ်မှာလည်းမူတည်တာဖြစ်ပါတယ်ဒီနေရာမှာမင်းဆရာရှိတာကတော့ဟာခါမျိုးတိထားခဲ့တာနှစ်ပေါင်းများစွာရှိပြီဖြစ်ပေမဲ့အခုမှဒီလိုအဖြစ်မျိုးဘာကြောင့်ကျုံရပါလဲဆိုတဲ့မိကမှာဒီအတွက်အဖြေကတော့အရင်ကတောင်ပေါ်ကတောအုပ်တွေထဲမှာတည်ထားတဲ့မြို့ကလေးဟာအခုတော့တောတွေပျောက်ပြီးတောင်ကုန်းပေါ်မှာတည်ထားတဲ့မြို့ဖြစ်နေတာကြောင့်လို့ဦးစီမင်းသာဘိတ်ကပြောပါတယ
်ဒီမြို့ဟာအရင်ကပြစ်ပင်နဲ့ပြင်းနေတဲ့နေရာဖြစ်ပေမဲ့လည်းအခုချိန်မှာတောင်ကုန်းပုံစံဖြစ်တဲ့ခါကျတော့ဘာဆောင်လဲဟိုဒီမြေသားတွေကိုကျွန်တော်ကမပြုတ်အောင်ဆိုတော့အမြင့်ဒီတည်ထားတဲ့နေရာမရှိတော့ပြစ်ပင်နဲ့အကုန်လုံးကုန်းဖြစ်တဲ့ခါကျတော့မိသားရီကိုကျွန်တော်မိုးရွာများတဲ့ခါကျတော့ဒီရှော့တဲ့သဘောပေါ်ရကျွန်တော်အဲ့လိုပဲတုံ့တက်တယ်ကျွန်တော်ဒါကျွန်တော်ရဲ့ personal တုံ့တက်မှုပေါ်ရ
အခုတော့ဟာခါမှာရောက်နေတဲ့ဗရရကဘူမိဗေဒပညာရှင်အဖွဲ့ဟာအဓိကမြို့ကွက်သစ်ရွေးချယ်ရေးအတွက်လေ့လာနေကြတာပါဒေါက်တာရဲမြင့်ဆွေအစိုးရလေ့လာမှုတွေအများကြီးလုပ်ရအောင်မှာဖြစ်တယ်လို့ပြောပါတယ်ဒီအတွက်အချိန်လေးယူရမှာဖြစ်ပါတယ်လက်တွေ့အခြေအနေမှာလမ်းပန်းဆက်သွယ်ရေးပြတ်တောက်နေတာကြောင့်ဦးစားပေးအနေနဲ့လမ်းတွေကိုပြင်ဆင်မှုတွေလုပ်သင့်တယ်လို့ဦးစီမင်းသာဘိတ်ကပြောပြပါတယ်
။လမ်းကိုပထမအနေနဲ့လမ်းပန်းဆက်သွယ်ကိုအများဆုံးပြည့်လို့ပေးဖို့ထောက်လို့ပေးဖို့ပြည့်ပြင်ပေးဖို့အဓိကလိုပါတယ်။ဒုတိယအနေနဲ့တော့ဆန်ကိုအများဆုံးကျွန်တော်အခက်ကိုပို့ပေးဖို့လိုပါတယ်။ဒါတတိယအနေနဲ့တော့ဒီကအထက်ကိုအများဆုံးပို့ပေးဖို့လိုပါတယ်။ဒါကျွန်တော်တတိယချက်ပေါ့စလုတ်တဲ့အချက်နဲ့တော့ဒီနည်းချက်ပေါ်ပြီးမှအင်ဆောက်မှုကိစ္စကိုကျွန်တော်ကဗီလာမီယာစာတုတ်တာစာတန်အားစာပေါ့ပြင်းပြင်းလျားစာကျွန်တော်တောင်းပမာတက်မှာဆိုတာကမရှိပါဘူးဟာခါမှာဒီဒီကိရှိပြင်လာပဲရှိတယ်ဆိုတော့ ဒီအစ်စ်ဆောက်မယ်ဆိုရင်တစ်မှာတိုင်ကဆက်ပါရအကုန်လုံးကိုကျွန်တော်ကလေးရနေတဲ့ဒီဖြစ်တန်တော့တဲ့ဒီဖြစ်ပို့ဖို့လိုတဲ့ခါကျတော့ဒီလမ်းပန်းဆက်တွေကိုအမြန်ဆုံးမဖော်လို့တော့အဲဟက်ခါမှာပြန်လဲနေချက်ချားပြီးဆိုတော့ပြန်လဲထူထောင်ကြီးလုပ်ငန်းဟာအများကြီးကျွန်တော်ဒုက္ခပြုမှာဖြစ်ပါတယ
်ဒါကတော့ဟက်ခါမြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးစီမင်တာဘိတ်ပြောပြသွားတာပါလက်ရှိအနေနဲ့ကလေးဟာကကားလန်းဟာကားကြီးများသွာလာနိုင်ခြင်းမရှိဘဲကားအငယ်တွေသာသွာလာနိုင်တဲ့အခြေအနေပါဒါကြောင့်မြို့အတွက်ရိတ်ခါကိုကားငယ်လေးတွေနဲ့တင်ပြီးပို့နေရတာဖြစ်တယ်လို့ပြောပြသွားပါတယ်ခင်ဗျာ
Thank you.